လူမောင်ခုကူဂိုင်းနဲ့ထိုင်းရေတပ်ဆက်ဆက်နေတဲ့အကြောင်းသတင်းရေးသားဖော်ပြမှုကြောင့်အသေးရေဖြစ်မှုနဲ့ဆွဲချက်တင်ခံထားရတဲ့ဩစတြေးလျသတင်းတောက်တူနဲ့သူ့ရဲ့လူဖော်ကိုင်းဘက်ထိုင်းသတင်းတောက်တူတို့ကိုထိုင်းတရားရုံးကအပြစ်မရှိကြောင်းစက်တင်ဘာလ1ရက်နေ့ကဆုံးဖြတ်ချက်ချလိုက်ပါတယ်2013ခုနှစ်တုန်းကဖူကက်ဝမ်အင်္ဂလိပ်အွန်လိုင်းသတင်းစာမှာဆောင်းပါးရေးသားဖော်ပြခဲ့မှုတွေဩစတြေးလျနိုင်ငံသားအလန်မော်ရီဆန်နဲ့ထိုင်းနိုင်ငံသူချူတီမာစီတာဆန်တီယန်တို့နှုတ်ဟာထောင်နှံ9နှစ်ကြာခံရမယ့်အရေးနဲ့ရင်ဆိုင်ခဲ့ကြရတာပါ
Yeah, look, this is a fantastic day for us to be free of the weight of this charge and these cases. And it's a great day.
သူတို့ကိုအပြစ်မရှိကြောင်းဆုံးဖြတ်ချက်ချခဲ့တဲ့အတွက်ထိုင်းတရားရေးစနစ်ကိုကျေးဇူးတင်တဲ့အပြင်သတင်းမီဒီယာအတွက်လည်းအကျိုးရှိစေမဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ Australia သတင်းတောက် Alan Morrison ကပြောသွားတာဖြစ်ပါတယ်။ Writer သတင်းဌာနကပိုလီစာစုရရှိသွားခဲ့တဲ့အဲ့ဒီသတင်းဆောင်ပါအရမြန်မာနိုင်ငံကထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေတင်ဆောင်လာတဲ့တင်မော်တွေကိုထိုင်းရဲတပ်ကငွေယူပြီးကူညီပေးတာတူတီမဟုတ်မသိကျင်အောင်ဆောင်းတာတွေပြုလုပ်ခဲ့တယ်လို့ဖော်ပြထားတာဖြစ်ပါတယ်။ဒီသတင်းကြောင့်ထိုင်းရတကသူတို့ကိုဆွဲချက်တင်လိုက်တာဖြစ်ပါတယ်။ထိုင်းဆိုရတခြားဌာနတွေအပါအဝင်ထိုင်းရတဟာလူမောင်ခိုဂိုင်းနေနဲ့ပါဝင်ပတ်သက်မှုရှိတယ်လို့မကြာခဏဆွဆွဲခံနေရတာဖြစ်ပါတယ်။ပြစ်ဒဏ်ကြခံနိုင်တဲ့အသေးရေဖြစ်မှုနဲ့အင်တာနက်ဆိုင်ဘာဆိုင်ရာပြစ်မှုတွေနဲ့ဆွဲချက်တင်ခံထားရတဲ့သတင်းတောင်နှုတ်ဦးကိုထိုင်းနိုင်ငံတရားရုံးကတရားသေးလွတ်ပေးလိုက်တဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်း CPJ သတင်းတောင်များကာကွယ်ဆောင်ရွက်ရေးကော်မတီကလည်းစက်တင်ဘာလ1ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အခုနှစ်အစောပိုင်းတုန်းကထိုင်းနဲ့မလေးရှားနိုင်ငံနယ်စပ်တွေကတောတွေအတွင်းလူမောင်ခိုဂိုင်းတွေကဆွန့်ပစ်သွားတဲ့စခန်းတွေအနီးမှာအလောင်းတွေဆုလိုက်အပြုံလိုက်တွေ့ရှိပြီးလူမောင်ခိုကူးမှုကြဲကြဲပြန့်ပြန့်လှုပ်ဆောင်နေသူတွေကိုအာဏာပိုင်တွေကလိုက်လံဖြိုခွင်းမှုတွေလှုပ်ဆောင်လာခဲ့ပြီးတဲ့နောက်ပိုင်းဒီကိစ္စဟာရှေ့တန်းကိုရောက်လာခဲ့တာဖြစ်ပါတယ်